မြန်မာအစိုးရတက်ကနိုင်ငံတော်အချင်းထောင်တွေကအချင်းကျခံနေရသူတွေအားလုံးကိုထောင်ဒဏ်တစ်နှစ်လျှော့ပေါက်ပေးမှာဖြစ်ပြီးတည်တံ့ချမှတ်ခံထားရသူတွေကိုတသက်တကြွန်ပြစ်ဒဏ်သို့လူငင်းခွင့်ပေးမယ်ဖြစ်ကြောင်းမေလ16ရက်နေ့မှာမြောက်ရီရုံမြင့်တန်ကြားကနေထုတ်လွှင့်ကြေညာသွားပါတယ်ဒီကြေညာချက်ဟာနိုင်ငံရေးကျင်းသားအားလုံးလွတ်မြောက်ဖို့မျှော်လင့်နေကြသူတွေကိုစိတ်ပြတ်သွားစေခဲ့ပါတယ်အမေရိကန်နိုင်ငံနယူးယောက်မြို့ကသာသနာ့ဥဆောင်အဖွဲ့ဝင်တန်ခါတစ်ပါးဖြစ်တဲ့အရှင်ပညာနန္ဒကအစိုးရသည့်ထုတ်ပြန်တဲ့ဒီလူငင်းချမ်းသာခွင့်ကိုဝေဖန်ပြစ်တင်စကားမိန့်ကြားခဲ့ပါတယ်
အခုဒီသမ္မတဥသိမ်းဆေးကနေပြီးတော့လူငင်းချမ်းသာခွင့်ပေးတဲ့ဥစ္စာကတကယ်ဆိုရင်တော့ဘာမှအဓိပ္ပာယ်မရှိပါဘူးဘာဖြစ်လဲဆိုတော့တိုင်းပြည်အတွက်တကယ်လုံးလုံးမဲ့ပုဂ္ဂိုလ်တွေကိုမလွတ်ပေးပဲနဲ့သတိတဘောမျိုးနဲ့နိုင်ငံတကာအကဲရဲ့လွတ်ယုံလောက်လွတ်ပေးတဲ့ဥစ္စာကဘာမှအကျိုးမရှိဘူးအဲ့တော့ဥသိမ်းကကောက်ချက်ချလာတာတော့ဒီသမ္မတဥသိမ်းဆေးရင်နေနေရတော့သမ္မတတယောက်နေနဲ့တိုင်းပြည်ငြိမ်းချမ်းဖို့တာယာဖို့တကယ်စိတ်ကောင်းစင်နာကောင်းမရှိဘူးလို့ဥသိမ်းကတော့ယူဆတယ
်အဝေးရောက်ညွန်ပေါင်းဆွေရဝင်းကြီးဥပိုလ်လှတင်းကလည်းဒါဟာအစိုးရတစ်ကနိုင်ငံတကာရဲ့ဖိအားတွေရော့ပါအောင်ဟန်ပြလှုပ်ဆောင်တာဖြစ်တယ်လို့သုံးသပ်ပါတယ်
တိုင်းပြည်ရဲ့တိုးတက်ဖြစ်ပေါ်မှုဆိုတာဒီအပြစ်ဒဏ်လျှော့ပေါ်တာမျိုးမဟုတ်ပါဘူးနိုင်ငံရေးကျင်းသားတွေရဲ့ချွင်းချက်မရှိလွတ်မြောက်မှသာလျှင်ဒါတိုးတက်ဖြစ်ပေါ်မှုတစ်ခုဖြစ်ကျွန်တော်တို့ကကိုယ်နိုင်ငံကမိသားစုကကိုယ်သတ်မှတ်နိုင်မှာဖြစ်ပါတယ်အဲ့တော့လျှော့ပေါ်တယ်ဆိုတာဟာဒါကဒီဥသိမ်းစိန်ဥဆောင်တဲ့အစိုးရအသစ်နေနဲ့ကဒါနိုင်ငံကရဲ့ဖိအားကိုရော့ပါစေခြင်းလို့လုပ်ပြတဲ့လုပ်ရသက်သက်ပဲဖြစ်တယ်တကယ်တိုင်းပြည်ကိုပြပြင်ပြောင်းလဲစေခြင်းနဲ့ဥတီခြင်းနဲ့လှုပ်တာမျိုးမဟုတ်ဘူးလို့ကျွန်တော်တို့ကဒီလိုယူဆပါတ
ယ် USCB ခေါ် American အခြေစိုက်မြမရေးလှုပ်ရှားမှုအဖွဲ့ရဲ့ဒါရိုက်တာဦးအောင်တင်ကဥသိမ်းစိန်အစိုးရရဲ့ဒီကြေညာချက်ကိုကန့်ကွက်ကြောင်းနဲ့မြမအစိုးရကိုနိုင်ငံတကာကဆက်ပြီးဖိအားပေးရေးယူမှုတွေလုပ်ဖို့တောင်းဆိုသွားမယ်အကြောင်းပြောပါတယ
်ဒီကြေညာချက်ကတော့ယုံကြည်ချက်ကြောင့်အချင်းချခံရတဲ့နိုင်ငံရေးကျင်းသားအလုံးကိုရောသူတို့အထောက်အပံ့အကူအညီပေးနေရတဲ့မိသားစုတွေကိုရောဟိုတင်ပြုံးပြီးတော့စော်ကားလိုက်တာပဲလို့ကျွန်တော်မြင်ပါတယ်။တချင်တည်းမှာပဲဒီဥသိမ်းစိန်ရေးဆိုတာကသူတို့ရဲ့သဘောတဘာဝအစစ်အမှန်ကိုသူတို့အပေါ်မှာညှော်နှင်းဆောင်စားနေကြတယ်ဒီနိုင်ငံတကာအစိုးရကိုလည်းအထင်ရှားပြလိုက်တာပါပဲ။ကမ္ဘာနိုင်ငံတချို့ကဒီဥသိမ်းစိန်အစိုးရအပေါ်မှာယသအစပါလို့ညီနေကြတာရှိတယ်။နောက်သူတို့အဲ့ဒီအစိုးရနေပြီးတော့အပြောင်းလဲတွေလုပ်လိမ့်မယ်လို့ပြောလင်းနေတာရှိတယ်။အဲ့ဒီအပြောင်းလဲဆိုတဲ့မှာဒီနိုင်ငံရေးကျင်းသားများလွတ်မြောက်ရေးကလည်းထိတ်ဆုံးရပါတယ်။အမေကဥသိမ်းစိန်ဆိုတာကဒီမနက်ကမှနိုင်ငံရေးကျင်းသားမရှိဘူးဆိုတာကိုလည်းယတိတန်မြင်လိုက်တယ်။တချင်းကပဲဒီနိုင်ငံရေးကျင်းသားလုံးလွတ်မပေးဘူးဆိုတော့လေဒီအတူအရာလုံရင်းချတာကိုပါဗျာ။အဲ့ဒါနဲ့တက်တည်ပြလိုက်တာပါဗျာ
။ CFOB လို့ခေါ်တဲ့မြမမိတ်ဆွေကနေဒါနိုင်ငံများအသင်းအမှုဆောင်ညွှန်ကြားရေးမှူးဦးတင်မောင်ထူကတော့ဒါဟာအစိုးရတဲ့လက်ထက်မြမပြည်မှာပြောင်းလဲမှုမရှိဘူးဆိုတာပြသလိုက်တာပဲလို့ဆိုပါတယ်
ဒီတဲ့င်းကိုကျွန်တော်တို့ကြားတဲ့အချိန်မှာကျွန်တော်တို့အနေနဲ့ကတော့တော်တော်လေးကိုစိတ်သက်သာမြင်ပါတယ်။မြန်မာပြည်ရဲ့အပြောင်းလဲဟာတကယ်တကယ်ကြတော့ဘာမှပြောင်းလဲမှုမရှိဘဲနဲ့အရင်အလိုမျိုးပါပဲလို့ပဲကျွန်တော်တို့အဲ့လိုမျိုးယူဆမိပါတယ်။ဒါတချင်ထဲမှာပဲအကယ်၍ဒီလိုမျိုးသာဆက်ဖြစ်နေမယ်ဆိုရင်ကျွန်တော်တို့ international အနေထားရပေါ့မြန်မာပြည်ပေါ်မှာဖိအားပေးမှုတွေကထပ်ပြီးတော့တိုးလာဖို့တောင်ရှိတဲ့အနေထားမှာကျွန်တော်တို့ပြောလို့ရပါတယ်
။နိုင်ငံရေးကျင်းသားဟောင်းတဦးလဲဖြစ်သူ1990ခုနှစ်ခရမ်းမြို့နယ်အမှတ်1ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးကျော်သွင်းကလည်းဥသိမ်းစိန်ထုတ်ပြန်လိုက်တဲ့အခုလူငင်းချမ်းသာခွင့်ဟာမြမအစိုးရအဆက်ဆက်ထုတ်ပြန်ခဲ့တဲ့လူငင်းချမ်းသာခွင့်အမိန့်တွေထဲမှာအကျိုးရလဒ်အနည်းပါးဆုံးအမိန့်ဖြစ်တယ်လို့ပြောပါတယ်
။ကျွန်တော်ကနိုင်ငံရေးပြည်မှုနဲ့ပေါ့နော်နိုင်ငံရေးပြည်မှုဆိုတာကယုံကြည်ချက်အတွက်နိုင်ငံရေးလို့1300ကျပူပြီးတော့10နှစ်ကျော်လည်းပဲအင်းစိန်ချင်းတော်ထဲမှာနေဘူးတယ်ပေါ့လေနိုင်ငံရေးတော့မပေါ်ရတယ်။အဲဒီတော့ကျွန်တော်တို့လက်တေတွေကလည်းပဲလူငယ်ချင်းလာခွင့်အမျိုးမျိုးနဲ့ကြုံခဲ့ဘူးပါလေသို့တော့ဒီလိုရည်စရာကောင်းတဲ့လူငယ်ချမ်းသာခွင့်မျိုးတော့တစ်ခါမှမကြုံဘူ
းဗြိတိန်အခြေစိုက်မြမရေးလှုပ်ရှားမှုအဖွဲ့ Burma Campaign UK ရဲ့ဒါရိုက်တာ Mark Farmana ကတော့ဥသိမ်းစိန်အစိုးရဟာဗိုလ်ချုပ်မှုကြီးတန်းရွှေအစိုးရထက်ပိုပြီးသဘောထားတင်းမာတာကိုပြသလိုက်တာပဲလို့ဆိုပါတယ်
This is the same thing being more hardline tougher than Tan Shui was even so people say oh maybe the new president will be more moderate maybe change
ဆိုရတဲ့လက်ထက်အပြောင်းလဲတွေဖြစ်ပေါ်ဖို့ပြည်သူတွေကမျှော်လင့်နေကြသလိုအရင်ဦးဆုံးနိုင်ငံရေးကျင်းသားတွေကိုလွှတ်ပေးဖို့မျှော်လင့်ခဲ့ကြကြောင်းအရင်ဆရာနာရှင်ဗိုလ်ချုပ်မှုကြီးတန်းရွှေလက်ထက်ကနိုင်ငံရေးကျင်းသား429ယောက်ကိုလွှတ်ပေးခဲ့ပေမဲ့အခုဥသိမ်းစိန်ဆိုရလက်ထက်မှာမြန်မာနိုင်ငံမှာနိုင်ငံရေးကျင်းသားမရှိဘူးလို့ပြောခဲ့တာကြောင့်အခုအစိုးရကပို့ပြီးသဘောထားတင်ပါတယ်လို့ဆိုရမှာဖြစ်ကြောင်းဘမ်မတ်ကမ်ပိန်း UK ရဲ့ဒါရိုက်တာ မက်ဖာမနာကပြောသွားတာပါ။ဗြိတိန်နိုင်ငံအခြေစိုက်ဘတ်မတ်ဒီမိုကရက်တစ်ကွန်ဆန့်အဖွဲ့ရဲ့ညွှန်ကြားရေးမှူးဦးမျိုးသိန်းကလည်းအလားတူပဲဝေဖန်ခဲ့ပါတယ်ရှင်
။ကျွန်တော်အနေနဲ့ပြောရမယ်ဆိုရင်ဒါအတော်ကြီးပဲအံ့ဩဝမ်းနည်းမိပါတယ်ခင်ဗျာ။ဘာကြောင့်လဲဆိုတော့လူတွေအားလုံးကကျွန်တော်တို့ဒီနိုင်ငံရေးသားများလွတ်မြောက်ရေးပေါ့နော်အရေးကိုမျှော်လင့်ထားတယ်။နောက်ဦးသိန်းစိန်အစိုးရကလည်းတို့ကိုတို့အယက်သားအစိုးရဆိုပြီးတော့တို့ပြောတယ်။နောက်ဒီမိုကရေစီကိုသွားနေတဲ့အစိုးရဆိုပြီးတော့လည်းပြောတယ်။အဲ့လိုအချိန်မှာခေတ်ဆက်ဆက်ဟိုးအရင်တော့အစိုးရတွေဆိုရင်တော့မှကျွန်တော်လွတ်ငင်းချမ်းသာခွင့်ဆိုပြီးတော့နိုင်ငံရေးအကြံအစည်ရောရာသွေးသားတွေရောလွတ်ခဲ့တဲ့အစဉ်လာမျိုးရှိပါတယ်။ဒါပေမဲ့အခုလိုနိုင်ငံတကာကလည်းတောင်းဆိုနေတယ်ပြည်တွင်းပြည်ပလည်းတောင်းဆိုနေတဲ့အချိန်မှာနိုင်ငံရေးအကြံအစည်တွေကိုသတိသာသာလွှတ်ပေးတာမဟုတ်ဘဲနဲ့အဲ့လိုတစ်နှစ်လောက်ပဲရှော့လိုက်တယ်ဆိုတဲ့အချိန်မှာကျွန်တော်တို့မျော်လင့်နေတဲ့ပြည်သူတွေရဲ့မျက်နှာကိုရိုက်ချလိုက်တယ်လို့ပဲကျွန်တော်ရင်ထဲမှာတော်တော်မကောင်းဘူး။ဆိုတော့ကျွန်တော်တို့ဒီဟာပေါ့အရန်ဆွေးမိတာကဥပိ္ပစင်အစိုးရအနေနဲ့တွဲဆုံဆွေးနွေးသပွဲဝိုင်းကိုလာဖို့ဆန္ဒရှိရလားမျိုးသားပြန်မယ်စစ်မျက်ရည်ကိုဆန္ဒရှိရလားဆိုပြီးအထူးပဲဆွေးနွေးမိပါတယ်ခင်ဗျာ
။ဩစတြေးလျနိုင်ငံအခြေစိုက်မြမရေးလှုပ်ရှားမှုအဖွဲ့ဘမတ်ကမ်ပိန်းဩစတြေးလျရဲ့ဒါရိုက်တာဒေါက်တာမြင့်ချိုကတော့ဒါဟာဥသိမ်းစိန်အစိုးရကနိုင်ငံတကာကသူတို့အစိုးရကိုအတိမတ်ပြုလာအောင်ဟန်ပြလုပ်လိုက်တဲ့လုပ်ရဖြစ်တယ်လို့ဆိုပါတယ်
။သဘရဥသိမ်းစိန်ထုတ်ပြန်လိုက်တဲ့လူ့အခွင့်အရေးဟာတကယ်တော့ကျွန်တော်တို့အားလုံးတောင်းဆိုနေတဲ့နိုင်ငံအချင်းသားတွေရောအချုပ်အချင်းသားတွေရောနော်ဒီအခြေခံလုံးဝအင်းလွတ်ပြီးတော့လိုလလပြန်လည်ပြီးတော့လွတ်ပိုင်ဝင်ပေါ့ဗျာအဲ့ဒါကိုတောင်းဆိုတာဖြစ်တယ်။အခုလူမျိုးဒေတာနဲ့တစ်သက်တစ်ကြုံချတာတို့တောင်းတာနဲ့တစ်နှစ်လျှော့တာတို့တို့တောင်းတာမဟုတ်တော့ဒီဥစ္စာနိုင်ငံတကာကဖိအားတွေလွှတ်ချသွားအောင်နိုင်ငံတကာကသူတို့ကိုစီမံပြုလာအောင်ဟန်ပြလုပ်လိုက်တဲ့လုပ်ရလို့ပဲကျွန်တော်မြင်ပါတယ်ခင်ဗျ။တကယ်အမျိုးသားပြန်လည်ပြည်မြောက်ယူလို့မဆိုရင်လက်ရှိထောင်ချခံရတဲ့နိုင်ငံကြီးသားကလုံးကိုချုပ်ပေးမှသာလေဒီအမျိုးသားပြန်လည်ပြည်မြောက်ယူရဲ့ပထမချိန်မှတရားကိုစမ်းနေလို့ကျွန်တော်ယူဆတာဖြစ်ပါတယ်ခင်ဗျ
။ဥသိမ်းစိန်အစိုးရအတွက်ထုတ်ပြန်လိုက်တဲ့အထွေထွေလူငင်းချမ်းသာခွင့်နဲ့ပတ်သက်ပြီးဒီမိုကရေစီလိုလားသူတွေကအလျင်အမြန်တုံ့ပြန်ရှုံချခဲ့ကြတာတွေကိုလက်လန်းမိသလောက်တင်ပြလိုက်ရပါရဲ့ရှင်။